်များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့ရွေးကောက်ပွဲအကြောင်းပဲဖြစ်ပါတယ်ရွေးကောက်ပွဲဆိုတဲ့သကလုံးလေးကြားရုံနဲ့ပြောစရာကောင်းပါလေမကောင်းတာတွေမကြိုက်တာတွေဖဲပြီးကောင်းတာကြိုက်တာရွေးရတာဆိုတာမင်္ဂလာတစ်ပါးပဲမဟုတ်ပါလားကောင်းတာတွေကပိုးကောင်းတာကိုရွေးကွန်ရရင်တော့ပိုးပြီးမင်္ဂလာနောက်တာပေါ့ခင်ဗျာရွေးချယ်မှုဆိုတာအခွင့်အရေးတစ်ခုပါဒုတူဦးချင်းရဲ့အခွင့်အရေးဖြစ်လို့နိုင်ငံသားတို့ရဲ့အခွင့်အရေးလည်းဖြစ်ပါတယ်နိုင်ငံတကာနိုင်ငံရဲ့အမျိုးသားလွတ်တော်အတွက်ပြည်သူ့ကိုယ်စားလှယ်ရွေးကောက်ပွဲဆိုတာပိုးပြီးကြီးကျယ်တာပေါ့ပြည်သူ့ကိုယ်စားလှယ်ဆိုတာပြည်သူတို့ရဲ့ကိုယ်စားလွတ်ကန်ဆောင်ရွက်ပေးဖို့ပြည်သူတွေကိုယ်တိုင်ကစိတ်တိုင်းကျရွေးကောက်လိုက်တဲ့ကိုယ်စားလှယ်တွေဖြစ်ပါလေပြည်သူလူထုလူအန်စားလူအလွာအတိအမှလူတွေကိုယ်အလုံးနဲ့ကိုယ်အလုံးမျိုးစုံလုံနေကြရပါလေတောင်ရလေရလုတ်သူတက်ရုံအလုံးရုံတွေမှာလုတ်သူရုံးပြကနာတွေမှာအလုံးလုတ်သူတောင်းဆရာလုတ်သူဆရာဝန်လုတ်သူစာရေးဆရာလုတ်သူစသဖြင့်အလုံးမျိုးစုံလောက်ကင်နေကြသူတွေရှိပါတယ်သူတို့ကနိုင်ငံရေးမလုတ်နိုင်ဘူးဆိုတော့သူတို့ကိုစားလုတ်ပိမဲ့လူတွေရွေးချယ်ကြရတာပေါ့ဒီတော့ကိုကျိုးစီပွားကိုကိုစားဆောင်ရွက်မဲ့ပုဂ္ဂိုလ်တွေအကြောင်းကိုကသိအောင်စူးစမ်းရတော့မင်းဒါကြောင့်အရွေးခံလို့ဒီပုဂ္ဂိုလ်များကလည်းကိုအကြောင်းကိုပြည်သူလူထုသိအောင်ပြောပြရပါလေသူအကြောင်းရလားမကသူကဒါရီဒါရီကိုဒီလိုဒီလိုလုပ်ပါမယ်ဆိုပြီးတော့လေဒူဒူစီဝဲဝဲတွေဖိတ်ခေါ်ပြီးတင်ပြရပါလေလက်ကစားဆောင်တွေလည်းထုတ်ဝေရတယ်အရွေးခံမဲ့သူဟာမြို့နယ်မှာသူသဘောနဲ့သူအရွေးခံမဲ့လူတတိပုဂ္ဂလပုဂ္ဂိုလ်ဖြစ်ချင်းဖြစ်မယ်ပါတီအဖွဲ့အစည်းကရွေးချယ်ပေးတဲ့လူလည်းဖြစ်ချင်းဖြစ်နိုင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဖြစ်ချင်းဖြစ်မယ်အစညာခေါ်တိုင်းနာစီလုံးညီညွတ်ရေးပါတီကလည်းဖြစ်ချင်းဖြစ်မယ်ပေါ့ဒါကြောင့်သူ့အကြောင်းကိုသူ့မိတ်ဆွေအတိုင်းဝိုင်းကဖြစ်စီပါတီဘဟုဌာနချုပ်ကဖြစ်စီသူ့အတွက်သူ့ဘက်ကဝင်ပြီးသူ့အကြောင်းနဲ့သူ့လုပ်ငန်းစဉ်တွေကိုရွေးကောက်ပွဲမတိုင်မီကာလအတွင်းဟောပြောကြရပါတယ်တခြားပါတီကိုယ်စားလှယ်နဲ့တခြားပါတီရဲ့လုပ်ငန်းစဉ်တွေကိုလည်းတိုက်ခိုက်ဝေဖန်ပြောချင်ပြောနိုင်ပါလေဒီလိုပြောတာတွေကိုစီယုံနာလို့မဲဆွဲတာလို့ခေါ်ကြတယ်မဟုတ်ပါလားဒီလိုပြောကြတာတွေဟာလူထုအတွက်နိုင်ငံရေးပုဂ္ဂိုလ်တွေလည်းတိုးတက်စေတာကြောင့်အလွန်ပေါင်းပါတယ်ဒီမိုကရေစီခေတ်ကဒီလိုတရားပွဲတွေချိန်ချိန်ပေးကျင်းပခဲ့ကြပါတယ်မဆားရတဲ့အမဲသဲနဲ့ပက်တာကြောမနိုင်ကြီးမိနဲ့ရှို့တာမျိုးလည်းရှိကြတာကြောင့်ဒီကမှလည်းတတိထားပြီးတင်ကန်းစာကြရပါမယ်လေလောင်းပြိုင်လူတိုင်းမှုချော်လောင်းပြိုင်လူတိုင်းမှုဆိုတာမျိုးတွေရှိခဲ့ဘူးပါလေဒီမိုကရေစီတမိုင်းမှာဒါတွေဟာအသွေးသွင်းခဲ့ကြတဲ့ကိစ္စတွေပါအဲ့လိုမဲဆွေပြောကြတာတွေကိုကာယကံရှင်နာဟောရမယ်ဘ ਹੁ ယုံကြုံကဥက္ကဋ္ဌတို့ကတော့မပြောရဆိုတာမျိုးကန့်ကွက်မှလို့လို့ဘာလို့လို့အတန်တန်ကြားလိုက်ပြီးတော့အဟောရတယ်ခတ်မှုစရာမလိုပါဘူးဘက်ကဘာမှလည်းဒီလိုမကောက်ကဖူးပါဘူးသူ့ပါတီဥက္ကဋ္ဌကိုယ်တိုင်မဲဆွဲပေးရင်ကိုယ့်ပါတီဥက္ကဋ္ဌကလည်းအပြိုင်မဲဆွဲပေါ့ဥက္ကဋ္ဌချင်းရှင်းပြရင်ပြောကြရင်လူထုကပိုးတုံစိတ်ဝင်စားမှာပါဖတ်စာပလာပထမဆုံးရေကောက်ပွဲမှာပါဝင်ရှင်းပြရင်တော့ဥက္ကဋ္ဌပေါ်ရုံးအောင်ဆန်းပေါ့ရေကောက်ပွဲမှာပါဝင်ရင်စိတ်တက်ကထွက်ရမယ်လို့မူချပြီးသူကိုယ်တိုင်ပို့ချုပ်ရာကူကထွက်ခဲ့တယ်ကိုတို့ရောကိုမလောင်းတွေတို့ရောနေရခိုင်လိုက်ပြီးဟောရတယ်မိန်ကွန်းပေါ်ကြုံမှာပါပါရဲ့ကြာဘူးဖတ်ဘူးကြပါသာထူးခြားမှတ်မိတာတခုအားတော့နောက်အခါကျုပ်ကိုမကြိုက်ရင်ကျုပ်ကိုယ်တိုင်ထွက်ပါမယ်လို့ဂရီပေးခဲ့တာပါပဲဒါဟာပေါ်ချုံအောင်ဆန်းကိုယ်တိုင်လမ်းချနေတာပဲလေနိုင်ငံရေးလုံမဲ့လူတွေပြည်သူတွေရောပေါ်ချုံအောင်ဆန်းတို့ဦးလူတို့မိန်ကွန်းတွေကိုပြန်လဲလေ့လာကြစမ်းပါလို့အကျိုးမျှော်ပြီးတို့ဆိုလိုက်ရပါကြောင်းမှာခင်ဗျာကျွန်တော်မောင်ဆိုင်ကြီးပါ